of America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ16ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်မတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုရန်နိုင်နဲ့အတူကြည့်ကြပါမယ်အမေရိကန်ချုပ်ခန်းထဲမှာအသက်9နှစ်အရွယ်မိန်းကလေးငယ်တူတည်ဆုံရတဲ့အကြောင်းရင်းကိုသိရဖို့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုယ်တိုင်သွားရောက်ဖို့ရှိနေပါတယ်ဆရတီရီလင်ကနိုင်ငံမှာတော့ဖြုတ်ချခံဝင်ကြီးချုပ်ကိုဒီကနေ့ပြန်ပြီးတော့ခန့်အပ်ပါတယ်ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းနေနားဆင်ကြရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရည်ထဲမှာတော့စစ်တပ်ကိုအသေးဖြတ်မှုနဲ့ထောင်ထဲ9နှစ်နဲ့ငွေဒဏ်ချခံလိုက်ရတဲ့ကချင်ငင်းငင်းလှုပ်ရှားသူ3အမှုကိုတရားဥပဒေလမ်းကြောင်းအတိုင်းဆက်ပြီးတော့အယူခံဝင်သွားမှာဖြစ်တဲ့အကြောင်
းအထက်ရုံးကျွန်တော်အယူခံပြန်တက်ဟုတ်ဒီအခါနဲ့မှာပြည့်မရှိဘူးဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့ဒီနည်းဥတွေနဲ့ပြင်ထုံးတွေကိုကျွန်တော်တို့ကိုးကားပြီးမှအသက်မှာပါကျွန်တော်ယုံကြည်ပါတယ
်ဒီမှုကိုလိုက်ပါဆောင်ရွက်ပေးနေသူအကျိုးဆောင်ရှိနေကြီးဥမုံဆိုင်ထူပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအရှေ့လယ်ပိုင်းဒေသကအနောက်ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အနေနဲ့ဩစတြေးလျနိုင်ငံကအတိအမှန်ပြုပေးမှာဖြစ်ပေမဲ့တန်ယုံကိုတော့ချက်ချင်းရွှေ့မှာမဟုတ်သေးတဲ့အကြောင်းနဲ့တခြားနိုင်ငံတကာသတင်းလွှာအပြင်နောက်ပိုင်းမှာမြစ်တာလက်ဆောင်ဒေတာဘုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်ပြည်ထောင်စုအချုပ်ခန်းမှာဂွာတီမာလာနိုင်ငံကအသက်9နှစ်အရွယ်မိန်းကလေးငယ်ဘလို့တေဆုံးခဲ့ရတယ်လဲဆိုတဲ့အဖြေကိုသိရဖို့အမေရိကန်လွှတ်တော်အမတ်တွေဒီသတင်းပတ်အတွင်း News Mexico ပြည်နယ်ကိုတွားရောက်ကြမှာဖြစ်ပါတယ်။ Jacqueline K. McQueen ကိုဖခင်ဖြစ်သူနဲ့အတူထိမ့်သိမ်းခဲ့တဲ့ New Mexico ပြည်နယ် Los Park မြို့က Los Park Station စခန်းကိုဒီအစ်စင်ပါလာ16နှစ်မှာကိုယ်စလဲအဖွဲ့ကိုဥဆောင်သွားရောက်မဲ့အကြောင်းပြီးခဲ့တဲ့တောက်ကြာနေ့မှာပဲစပိန်စကားပြောလူမှုအတိုင်းဝိုင်းဆိုင်ရာလွှတ်တော်အဖွဲ့ကပြောဆိုထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ညကအမေရိကန်အကောက်ခွန်နဲ့လူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးထိန်းသိမ်းခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေထဲမှာ Jacqueline K. McQueen ကိုသားဖာလဲပါဝင်ခဲ့တာပါ Jacqueline ကတော့ဆပ်စဲလို့ခေါ်တဲ့ခန္ဓာကိုယ်တစ်ခုလုံးရဲ့သွေးထဲမှာယောဂါပိုးပြန့်နှံ့သွားတဲ့ယောဂါခန်းစားနေရတယ်လို့ဆေးဘက်ဆိုင်ရာတာဝန်ရှိသူတွေကပနာမကောက်ချက်ချခဲ့ပြီးတဲ့နောက်28နာရီအကြာမှာပဲ Texas ပြည်နယ် El Paso ကဆေးရုံမှာကွယ်လွန်ခဲ့ရတယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီမိန်းကလေးငယ်သေဆုံးရတဲ့အကြောင်းရင်းကိုတော့မထုတ်ပြန်သေးပါဘူးရှင်။
အခုလာတွင်အမေရိကန်အာဏာပိုင်တွေဖမ်းဆီးထိန်းသိမ်းထားဆက်မှာတည်ဆုံသွားခဲ့တဲ့အသက်9နှစ်အရွယ်ကော်ဒီမာလာနိုင်ငံကရွှေပြောင်းချီချနေထိုင်သူမိန်းကလေးဟာသူ့အဖေနဲ့ခွဲလို့မရဘဲသူ့မိသားစုကိုထောက်ပံ့ခြင်းနဲ့သူဖြစ်တယ်လို့သူမရဲ့ဆွေမျိုးတွေကစနေနေ့ကပြောကြားလိုက်ပါတယ်အသက်29နှစ်အရွယ်နယ်ရီကောင်းနဲ့သူမရဲ့သူ့ရဲ့သမီးဖြစ်တဲ့ဂျေကလင်းတို့ဟာဒီဇင်ဘာ6ရက်နေ့ကအမေရိကန်ပြည်ထောင်စုညမက္ကဆီကိုပြည်နယ်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေထံမှဖမ်းခံကြရတဲ့သူ160ထဲမှာပါဝင်တာဖြစ်ပါတယ်။ Jacqueline ဟာအမေရိကန်အကောက်ခွန်နဲ့နယ်စပ်လုံခြုံရေးတာဝန်ရှိသူတွေဖမ်းဆီးထိန်းသိမ်းခံထားရစဉ်အပြင်းထန်နေမကောင်းဖြစ်ပြီးတော့နိုင်ပိုင်းအကြာမှာပဲတည်ဆုံသွားခဲ့တာဖြစ်ပါတယ်။ Jacqueline ဟာသူရွေရောက်တဲ့ခါမှာအလုပ်လုပ်ပြီးသူ့အမေနဲ့အဖွားတွေပတ်စံပြန်ပို့ပေးမယ်လို့ပြောကြောင်းသူမရဲ့မိခင်ဖြစ်တဲ့ Claudia McQueen ကပြောပါတယ်။သူတို့မိသားစုဟာအလွန်မဲ့ဆင်းရဲတဲ့ဒဏ်ကနေရုန်းထွက်နိုင်ဖို့အတွက်သူမရဲ့အမျိုးသားဟာအမေရိကန်ပြည်ထောင်စုကိုသွားနိုင်ဖို့ဘယ်လိုမျိုးလမ်းကြောင်းရှာခဲ့တယ်ဆိုတာကိုရှင်းပြခဲ့ပြီးတော့သမီးဖြစ်တဲ့ Jacqueline ဟာလည်းအမေရိကန်လိုနိုင်ငံအကြီးကြီးကိုတခါမှမတွေ့ဘူးတာကြောင့်သွားမယ်ဆိုတဲ့အတွက်ပြောနေခဲ့တယ်လို့ Claudia McQueen ကပြောပါတယ် Jacqueline မှာနောက်ထပ်မွေးချင်းမောင်နှမ3ယောက်ရှိတယ်လို့လည်းမိခင်ဖြစ်သူကပြောပါတယ်ခင်ဗျာ
ဖလွေင်ဓာတ်ငွေထုတ်လွှတ်မှုကိုရှော့ချပြီးကဘာကြီးပူနွေးမှုကိုရော့ပါသွားစီရေးဆောင်ရွက်ချက်တွေကိုအထောက်အကူပြုစီမဲ့စီမံစည်းကမ်းတွေနဲ့ပတ်သက်ပြီးရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကိုတက်ရောက်ခဲ့ကြတဲ့နိုင်ငံပေါင်း200နီးပါးတို့ကကိုယ်စားလှယ်တွေသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။2015ခုနှစ်ကရရှိခဲ့တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကမူပေါင်းတွေကိုနိုင်ငံတွေအနေနဲ့လက်တွေ့ချင်းသုံးနိုင်ရေးအတွက်ပိုလန်နိုင်ငံကတ်တိုဝစ်မှာသတင်းနှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်အခုလိုသဘောတူခဲ့ကြတာဖြစ်ပါတယ်။ အစိုးရတွေဘက်ကကန့်ကွက်ဆောင်ရွက်နေတာထက်ကဘာကြီးပူနွေးမှုကပိုပြီးမြင့်နေတယ်ဆိုတဲ့လက်တလောလေးလာချက်တွေထွက်ပေါ်လာတာနဲ့အတူပဲရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံအနေနဲ့လိုအပ်သလောက်အလုပ်မလုပ်ဘူးလို့နိုင်ငံတချို့ကတော့ယူဆကြပါတယ်။ကဘာကြီးပူနွေးလာမှုကြောင့်ဒီနှစ်ပိုင်းနဲ့အတွင်းအမေရိကန်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားဖြင့်ဟာရီကိန်းမုန်တိုင်းတွေနောက်ကယ်လီဖိုးနီးယားတောမီလောင်ကျွမ်းမှုလိုမျိုးဆိုးရွားလာတဲ့သဘာဝဘေးနံတွေဖြစ်လာစေမယ်လို့ပြောဆိုထားတဲ့လေးလာချက်တစ်ခုကပြီးခဲ့တဲ့လကပဲထွက်ပေါ်ခဲ့တာဖြစ်ပါတယ်ရှင်။
ပြည်ထောင်နိုင်ငံမှာကုန်သင်းလုံးချိမြင့်မှုကြောင့်နိုင်ငံတော်ဆန္ဒပြနေကြတဲ့သူတွေဟာစနေနေ့ကတော့သတင်းပတ်၅ပတ်စတိုက်ဖြစ်နေဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အခုသတင်းပတ်အစောပိုင်းကပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကဝန်ခံပြောဆိုခဲ့တာဖြင့်မနေ့ကတော့မိုးရွာပြီးရာသီဥတုတွေအေးနေတာကြောင့်နိုင်ငံတော်မှာဆန္ဒပြတဲ့သူဦးရေဟာယုံနေခဲ့ပါတယ်။ပဲရစ်မြို့မှာတော့စနေနေ့ကဆန္ဒပြတဲ့သူဦးရေဟာထောင်နဲ့ချီရှိခဲ့ပြီးဆန္ဒပြတဲ့သူတွေနဲ့ရဲတွေကြားမှာလည်းပဋိပက္ခတွေဖြစ်ခဲ့ပါတယ်။ပဲရစ်မြို့ရဲ့အထင်ကရရှောင်းဇလီဇေးလမ်းမကြီးကိုဥတီနေတဲ့လမ်းတွေမှာချီတက်ဆန္ဒပြနေကြတဲ့သူတွေကိုရဲကမျက်ရည်ရိုပုံးတွေမိသက်ပိုက်တွေနဲ့နှိမ်နှင်းခဲ့ပါတယ်။ပြီးခဲ့တဲ့ဆန္ဒပြမှုတုန်းကတော့စတိုးဆိုင်တွေကိုလူရတာတွေလမ်းတွေပေါ်ကအတားအဆီးကားရန်တွေကိုမီးရှို့ပြီးတော့အကြမ်းဖက်တာတွေဖြစ်ခဲ့တာကြောင့်အဲ့လိုထပ်မဖြစ်အောင်ကာကွယ်တဲ့အနေနဲ့ရဲအင်အား8000နဲ့လက်နက်တပ်ဆင်ထားတဲ့စစ်ကား14စင်းကိုချထားခဲ့ပါတယ်။စနေနေ့နေ့လယ်ပိုင်းကတော့ဆန္ဒပြတဲ့သူ115ယောက်ထပ်မင်းကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီကဲတပတ်တုန်းကတော့ပြည်သူနိုင်ငံတော်ဆန္ဒပြတဲ့သူတသိန်းကျော်ရှိခဲ့တယ်လို့ပြည်သူအာဏာပိုင်ဒီဘက်ကပြောကြခဲ့ပြီးအခုသတင်းပတ်မှာတော့ဆန္ဒပြတဲ့သူဥယေဟာ3000ကျော်သာရှိတယ်လို့ပြောပါတယ်ခင်ဗျာ
ဒီ UAE American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တိရီလင်ကဝန်ကြီးချုပ်အဖြစ် René Wickremesinghe ကိုပြန်ပြီးတော့ခန့်အပ်လိုက်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလထုံးကသူ့ကိုဝန်ကြီးချုပ်ရာထူးကနေဖယ်ရှားခဲ့တဲ့သမရမာသရီပါလာစီရီစီနာကဝင်းခရမ်စင်းကိုဝင်းကြီးချုပ်အဖြစ်ပြန်လည်ခန့်အပ်တာဖြစ်ပြီးဒီကနေ့တနင်္ဂနွေနေ့မှာကျန်းသစ္စာချိန်ဆလိုက်ပြီးဖြစ်ပါတယ်။ဝင်းကြီးချုပ်အဖြစ်ကနေသူ့ကိုဖြုတ်ပြီးသူ့နေရာမှာတော့သဘောထားပြင်းထန်တဲ့သမရဟောင်းမဟင်ဒာရာဂျာပတ်ဆာကိုသမရကအစားထိုးခန့်အပ်ခဲ့တာပါ။ဒါပေမဲ့လည်းဝင်းခရမ်စင်းကယာရုကနှုတ်ထွက်ဖို့ညှဉ်းဆန်ခဲ့ပြီးကိုလံပိုမှာရှိတဲ့ဝင်းကြီးချုပ်အိမ်တော်မှာဆက်ပြီးတော့နေထိုင်ခဲ့ပါတယ်။ဝင်ကြီးချုပ်အဖြစ်တာဝန်ယူနိုင်ရေးလွှတ်တော်တွင်မဲခွဲတာမှာမဟင်ဒာရာဂျာပက်ဆာရှုံးနိမ့်ခဲ့ပြီးတဲ့နောက်သမရကလွှတ်တော်ကိုဖျက်သိမ်းပြီးဂျားပြက်ရွေးကောက်ပွဲကျင်းပဖို့တောင်းဆိုခဲ့ပါတယ်။ဒါပေမဲ့လည်းသီရိလင်ကတရားရုံးချုပ်ကဒီလောက်ရကတရားမဝင်ဘူးလို့ဆုံးဖြတ်ခဲ့တာပါ။ဂျားကာလာမှာလွှတ်တော်အနေနဲ့2019ခုနှစ်အတွက်အစိုးရအသုံးစရိတ်ကိုအတိပြုပေးနိုင်မှာမဟုတ်တာကြောင့်သီရိလင်ကနိုင်ငံရဲ့အကျွေးယူနိုင်တဲ့အဆင့်နှိမ့်ချသွားစေပြီးအကျွေးမဆက်နိုင်မဲ့အရေးစိုးရိမ်မှုတွေလည်းကြီးထွားနေပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြသေးခင်ကနိုင်ငံရေးအရကြမ်းဖက်မှုတွေဖြစ်ပွားခဲ့ပေမဲ့တိုက်ခန့်ပါတီဖြစ်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသားရေးဝါဒီပါတီ BNP ကဒါကမျိုးအပြင်ဘက်မှာရှိတဲ့ဂါဇီပူခရိုင်မှာမဲဆွယ်စည်းရုံးလုပ်ငန်းတွေကိုစနေနေ့ကအစတင်လိုက်ပါတယ်။BNP ပါတီအတွက်မဲဆွယ်ပေးနေတဲ့အစိုးရဝန်ကြီးဟောင်းနဲ့အသစ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးတပ်ဦးတိုက်ခန့်မှာမိအဖွဲ့ကဘီဂမ်ဆလီမာရာမန်တို့ကအာဏာရပါတီရဲ့ချင်းချောက်တာကိုမခံဖို့သူတို့ပါတီထောက်ခံသူတွေကိုတိုက်တွန်းလိုက်ပါတယ်။ဒီဇင်ဘာ14ရက်နေ့ကတော့အာဏာပါတီတက်ကြွလှုပ်ရှားသူတွေကဝါရင်တိုက်ခန့်ခေါင်းဆောင်ကိုဒါကမျိုးမှာတိုက်ခိုက်ခဲ့တယ်လို့တိုက်ခန့်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်တိုက်ခန့်ပါတီထောက်ခံသူ12ယောက်တန်းရရသွားခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပဖို့နှစ်ပတ်ကျော်ကျော်လောက်ပဲလိုတော့အချိန်မှာနိုင်ငံရေးတက်မှောက်မှုတွေလည်းဖြစ်လာနေပါတယ်။ဒီတိုက်ခိုက်မှုတွေမှာတိုက်ခန့်မှာမိအဖွဲ့ကိုဥဆောင်နေတဲ့ခမောင်းဟိုစိန်ကတော့ထိခိုက်ဒဏ်ရာရတာမရှိဘူးလို့တိုက်ခန့်ပြောခွင့်ရကပြောပါတယ်ဗြိတိန်နိုင်ငံအောက်ဆ်ဖို့ဒ်တက္ကသိုလ်မှာပညာသင်ကြားလာခဲ့တဲ့ကမောဟုတ်ဆိုင်ဟာဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာကြာဆုံးသွားခဲ့တဲ့သူတွေရဲ့အထိမ့်မှတ်နေရာမှာပန်းစည်းသွားချပြီးအပြန်မှာဒုတ်တွေခဲတွေကင်ဆောင်ထားတဲ့လူအုပ်ကသူ့ကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့၄နှစ်တာကာလအတွင်းစစ်ခုံရုံးတွေကနေလူပေါင်း330ကိုအကြမ်းဖက်ဝါဒီတွေအဖြစ်တေဒဏ်ဆင်ချက်ချမှတ်ခဲ့ပြီးဒီထဲက56ဦးကိုတော့တုတ်တင်ပြီးဖြစ်ပါတယ်လူ15ဦးကိုတည်တံ့ပေးဖို့ကိုလည်းဒီကနေ့တနင်္ဂနွေနေ့မှာပဲစစ်တပ်အကြီးအကဲကအတည်ပြုပေးလိုက်တယ်လို့လည်းတရားဝင်ချင်းညာချက်မှာဖော်ပြပါဗျ။နိုင်ငံအနောက်မြောက်ပိုင်းပက်ရှွာမြို့ကစစ်တပ်ကြောင့်တစ်ခုမှ2014ခုနှစ်ဒီဇင်ဘာလက တက်ခတ်ခံရမှုအတွက်အများစုကလေးငယ်တွေပါဝင်တဲ့လူပေါင်း150ကျော်အစုလိုက်ပြုံးလိုက်တည်ဆုံခဲ့ရတဲ့၄နှစ်မြောက်နှစ်ပတ်လည်နေ့မှာပဲစစ်တပ်ကကြေညာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။စစ်သွေးကြော်တွေရဲ့တက်ခတ်မှုအပေါ်ပါကစ္စတန်ပြည်သူတွေအမျက်ဒေါသထွက်ခဲ့ကြပြီးဘာသာရေးဗန်းပြအကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ကြတဲ့အဖွဲ့အစည်းတွေဒါမှမဟုတ်လေအကြမ်းဖက်ဝါဒီအဖွဲ့တွေနဲ့ချိတ်ဆက်တဲ့အရက်သားတွေကိုစစ်ဆေးဖို့စစ်တပ်ကိုလွှတ်တော်ဘက်ကခွင့်ပြုခဲ့တာဖြစ်ပါတယ်။အရက်ဖက်အုပ်ချုပ်ရေးဘက်ကနေအကြမ်းဖက်ဝါဒီတွေအဖြစ်ဆွတ်ဆွဲထားသူ918ဦးရဲ့အမှုတွေကိုစစ်ခုံရုံးကလက်ခံရရှိခဲ့တာဖြစ်ပြီးဒီထဲက946ဦးတို့ရဲ့အမှုတွေကိုတော့အပြီးတက်နိုင်ခဲ့ပြီဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာမနေ့စနေနေ့ကမိုးရေသည်သည်မဲရွာနေတဲ့ကြားမှာပဲလိုအားပေးဆောင်ရွက်သူထောင်ပေါင်းများစွာဟာနေ့စဉ်ပြုလုပ်နေကြတဲ့အတိုင်းဝါရှင်တန် DC မှာရှိတဲ့အာလင်တန်အမျိုးသားတင်ကြိုင်းမှာရှိတဲ့အုတ်ဂူ2000ခွဲကျော်ပေါ်မှာပန်းငွေတွေချခဲ့ကြပါတယ်။တိုင်းပြည်အတွက်တောင်းဝန်ထမ်းဆောင်ပြီးအသက်ပေးခဲ့ကြတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့ဒီအခမ်းအနားကို Red Across America ဆိုတဲ့အဖွဲ့ကအစည်းအဝေးကျင်းပတာဖြစ်ပါတယ်။ဒီအဖွဲ့ကအာလင်တန်အမျိုးသားတင်ကြိုင်းပါဝင်အမေရိကန်နိုင်ငံတဝန်းနေရာ1400ကျော်ရှိတဲ့အုတ်ဂူတွေပေါ်မှာပန်းငွေတွေချပြီးတော့ဂုဏ်ပြုပေးကြတာဖြစ်ပါတယ်။အမေရိကန်သမ္မတထရမ့်လည်းစနေနေ့နေ့လယ်2:15လောက်ကအာလန်မျိုးသားစစ်တင်းချန်ကိုတွားရောက်ခဲ့ပြီးတော့ပန်းငွေချပေးခဲ့တဲ့သူတွေကိုလည်းချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုကျမတို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲထိုင်ထိုင်နားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စစ်တပ်ကအတိအပြည့်မှုနဲ့ထောင်ဒဏ်5နှစ်နဲ့ငွေဒဏ်ချခံလိုက်ရတဲ့ကချင်ငင်းငင်းလှုပ်ရှားသူ3ဦးအမှုမှာသူတို့မှာအပြစ်မရှိတဲ့အတွက်တရားဥပဒေလမ်းကြောင်းအတိုင်းဆက်အယူခံဝင်သွားမယ်လို့အကျိုးဆောင်ရှိနေကပြောပါတယ်။မြကျင်းနာချင်းတော်မှာအချင်းချခံထားရတဲ့ကချင်ခေါင်းဆောင်3ကိုမနေ့ပြန်တွေ့ဆုံမှုရှိပြီးသူတို့လွတ်မြောက်ရေးအစွမ်းကုန်စ조사သွားမှာဖြစ်တယ်လို့ကချင်လူငယ်ငင်းငင်းလှုပ်ရှားသူတွေကလည်းပြောပါရယ်အသေးစိတ်ကိုမတ်စုမုံကပြောပြပေးပါအောင်ရှင
်ပြည်တွင်းစစ်ရတ္တရေးနဲ့စစ်ဘေးအသင့်ပြည်သူတွေလွတ်မြောက်ရေးကချင်ပြည်နယ်မြကျင်းနာမြို့မနောခွင်းကနေတမျိုးလုံးလှည့်လည်ပြီးတော့ငင်းငန်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုဥဆောင်ကော်မတီဝင်3ဦးဖြစ်တဲ့ကိုလမ်ဆောင်ဦးဇော်ကျန်းနဲ့ဒေါ်နန်ပူတို့ကိုတက်ကိုအသေးဖြတ်မှုပုံမှန်900ချိုးဖောက်မှုနဲ့ကချင်ပြည်နယ်မြကျင်းနာတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းကျပ်ချမှတ်လိုက်တာဖြစ်ပါတယ်။မနေ့ပြန်တနင်္လာနေ့မှာတော့မြကျင်းနာအချင်းထောင်မှာအချင်းချခံထားရသူ3ဦးအနက်ကိုလမ်ဆောင်နဲ့ကိုဇော်ကျန်းတို့ကိုတွားရောက်တွေ့ဆုံမှုရှိတယ်။သူတို့နှစ်ဦးရဲ့အကျိုးဆောင်ရှင်နေကြီးဦးမုံဆိုင်ထူကတော့သူတို့ရဲ့အမှုတွေတွေလွတ်မြောက်ရေးတရားဥပဒေလမ်းကြောင်းအတိုင်းအစဉ်အဆက်ဆက်အယူခံဝင်သွားဖို့စီစဉ်ထားတယ်လို့ VOA မြန်မာပိုင်းကအခုလိုပြောပါတယ်
။အထက်ရုံးကျွန်တော်အယူခံပြန်တက်ဖို့တရားခဏမှာအပြစ်မရှိဘူးဆိုတာနဲ့ပတ်သက်ပြီးကျွန်တော်တို့ဒီ new တွေနဲ့တင်ထုံးတွေကိုကျွန်တော်တို့ကိုးကားပြီးမှတက်မှာပါကျွန်တော်ယုံကြည်ပါတယ်။ကိုလွန်တောင်းနဲ့မနက်ဖြန်မှထောင်မှာတွားတွေ့ရမှာအဲ့တော့သူနဲ့တွေ့ပြီးတော့ကျွန်တော်တို့အထက်ရုံးကျွန်တော်အယူခံပြန်တက်ဖို့စောက်ရဲနဲ့ကျွန်တော်ဆွေးနွေးပြီးသားပါအဲ့အယူခံပြန်တက်ဖို့ပြန်စီစဉ်ရအောင်ပေါ့
လောလောဆယ်မှာကျတို့ဗာဒီများပြင်ဆင်ထားတာရှိပါလဲရှင
်အမိန်ထရာနဲ့ပတ်သက်ပြီးမှတော့ကျွန်တော်တို့ဒီသူတို့တစုံတရာဝိန်ချမယ်လို့တော့ကျွန်တော်ပြင်ဆင်ထားတယ်သူမဲ့လို့ကျွန်တော်မသွေးမိနိုင်တာပေါ့နော်ကျွန်တော်တရားရုံးကိုလည်းယုံကြည်တာပေါ့အဲ့ဒါဒီပြစ်ဒဏ်ဆွဲနေမှာထောင်ဒဏ်ကြီးချမှတ်လောက်အောင်တော့မဟုတ်တော့ဘူးလို့ထင်တာပဲသူမဲ့လို့တရားရုံးကထောင်ဒဏ်ချမှတ်တော့ကျွန်တော်လည်းအော်ရတာပေါ့အဲ့တော့ကျွန်တော်ထောင်ဒဏ်ချမှတ်တယ်ဆိုတော့ကျွန်တော်ဒီအဖြစ်မနေဒီကအယူခံတော့ကျွန်တော်ပြန်တက်ဖို့ရှိတော့ပေါ့
သူတို့ကိုအမိန့်ချမှတ်လိုက်ချိန်ကနေစလို့သူတို့သုံးဦးကိုအမြန်ဆုံးလွှတ်ပေးဖို့မြကျင်းနာမိုင်းချရန်စတဲ့ကချင်ပြည်နယ်တဝန်းဒေသအသီးသီးကထောင်ချီတဲ့ကချင်ပြည်သူတွေကစုဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲတွေကိုဥဆောင်ခဲ့တဲ့ဆိုပြီးတော့ရှေ့နေဆိုင်ခွန်အောင်မစွတ်ဆိုင်ထွေဓမ္မဆရာဥပရမိုင်တို့ကိုငိမ့်စုစီပုံမှန်စကားနဲ့တရားစွဲဆိုခဲ့တယ်လို့သူတို့လွတ်မြောက်ရေးလူထုလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကိုလမဆန်အောင်နဲ့ဒေါ်လူဆန်တို့ကိုလည်းငိမ့်စုစီပုံမှန်20နဲ့မြကျင်းနာမြို့မြို့နယ်ရဲတပ်ဖွဲ့မှုကထပ်မံတရားစွဲဆိုခဲ့ပါသေးတယ်။အခုလိုမျိုးငိမ့်ညမ်းစွာလှုပ်ရှားသူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတရားစွဲဆိုနေတဲ့အခြေအနေပေါ်မှာတော့ကချင်ငိမ့်ညမ်းရေးလှုပ်ရှားသူလည်းဖြစ်စစ်ဘေးသင့်ပြည်သူတွေလွတ်မြောက်ရေးကြိုးပမ်းခဲ့သူတဦးဖြစ်တဲ့ကချင်လူငယ်ကိုထွေအောင်ကတော့မတရားမှုတစ်ခုအဖြစ်အခုလိုရှုမြင်ပါတယ်။
ဒီကတော့ဒီအစိုးရဆိုတာကတော့ပြည်သူတွေကို ကာကွယ်ဖို့ပြည်သူတွေရဲ့လိုအပ်ချက်တွေပြည်သူတွေရဲ့လောက်ဆောင်နိုင်တဲ့အရာအလုံးကိုသူကထောက်ပံ့ပေးဖို့နဲ့ကာကွယ်နိုင်တဲ့ဥပဒေဆက်ကနေဘုံတော်မမဆောင်ရွက်ရမယ့်အနေအထားတွေမှာအထက်ကဆောင်ရမယ်လို့အဲ့လိုယုံကြည်ဒါပေမဲ့အခုချိန်နဲ့ကိုကြည့်လိုက်လို့ရှိရင်ရှင်ရဲ့အစိုးရကရဲ့အတိုင်းအတာကလည်းဘာမှမြင်တွေ့မရဘူးပြီးတော့ဒီလိုမမငန်ကန်နဲ့လှုပ်ဆောင်နေတဲ့အရာတွေပေါ်မှာမမမရက်တည်ပေးဖို့အတွက်ဘာမှမရှိဘူးဆိုတာကျွန်တော်ကွက်ကွက်ကွင်းနေနေရပဲပြည်သူတွေရွေးကောက်ထားတဲ့အစိုးရဟုတ်တယ်ဆိုပြီးကြေညာထားတဲ့သူတွေအားလုံးပေါ်မှာအာဝန်ရှိတယ်ပြီးတော့တရားစီရင်ရေးမှာမန်တိုင်မှာဖြေခါတဲ့သူတွေအားလုံးမှာလည်းဒီလိုမတရားမှုထောင်တန်နဲ့ပေါ့နော်ဒီလိုချမှတ်တဲ့စီရင်တဲ့အပေါ်မှာဒီလိုလှုပ်ဆောင်တဲ့အရာတွေကိုလည်းကျွန်တော်အင်တာမကန့်ကွက်ရှုတ်ချပါပဲ
မိမိတို့ရဲ့ဒေတာတွေမှာစစ်မီးတွေငိမ့်သက်ရေးငိမ့်ညံ့စွာတောင်းဆိုနေတဲ့ပြည်သူတွေအပေါ်မှာမတရားမှုတွေနဲ့ထောင်ချအပြစ်ပေးနေတာကိုအမြန်ဆုံးရပ်တန့်အောင်တောင်းဆိုလိုပါတယ်လို့ကချင်လူငယ်ကိုထွေအောင်ကပြောပါတယ
်ဒီလိုမတရားမှုနဲ့စီရင်ချက်ဆုံးချက်ချပြီးတော့ထောင်ချတယ်ပြီးတော့ကျွန်တော်လက်နဲ့မကင်တဲ့ပြည်သူလူထုတွေကိုဒီလိုမျိုးဥပဒေပုံမှန်ဆက်ဆွဲပြီးတော့ဒီလိုလုပ်လိုက်တဲ့ဟာဆိုလို့ရှိရင်အင်တာမဟိုဒီမိုကရေစီရဲ့နိုင်ငံမှာအင်တာမနောက်ရှက်မှုတွေဒီမိုကရေစီဖြစ်ပေါ်ပြီးတော့ဆုံးကားဖို့ကိုအင်တာမနောက်ရှက်ဖြစ်စေတဲ့အဖြစ်အပျက်ကိုဖြစ်နေပါလေဒါကြောင့်မို့အခုလိုမျိုးမတရားမှုနဲ့ထောင်ချတဲ့သူတွေအားလုံးကိုလွတ်မြောက်ဖို့ဆိုတာကျွန်တော်တို့ရဲ့အဖြစ်ကတောင်းဆိုချက်တစ်ခုဖြစ်ပါလေဆိုပြောချင်ပါလေ
ကချင်ငယ်ငယ်ရေးလှူရှားသူ၃ဦးကိုထောင်နဲ့ချမှတ်လိုက်တဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတော်တော်များများနဲ့ဥရောပသမဂ္ဂတို့ကပါစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်နဲ့တိစောက်နေစေဒီမိုကရေစီစနစ်ကိုများစွာထိခိုက်စေတဲ့လုပ်ရဖြစ်တဲ့ဆိုတာကိုချက်ချင်းဆိုသလိုပဲသဘောထားကြေညာချက်အတီးတီထုတ်ပြန်ကြေညာခဲ့ကြပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အရှေ့လေပိုင်းဒေသကအနောက်ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အနေနဲ့ဩစတြေးလျနိုင်ငံကအတိအမှတ်ပြုပေးမှာဖြစ်ပေမဲ့တန်ယုံကိုတော့ချက်ချင်းရွှေ့မှာမဟုတ်ပါဘူး။ပါလက်စတိုင်းတို့အနေနဲ့ကိုပိုင်းနိုင်ငံတစ်ခုနဲ့အရှေ့ဂျေရုဆလင်ကိုမြို့တော်သတ်မှတ်နိုင်ဖို့မျှော်လင့်ချက်ကိုလည်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကအတိအမှတ်ပြုထားမှာပါ။ VOA သတင်းတောက်ဖီလ်မာစစစ်ဒနီမြို့ကနေသတင်းပေးပို့ထားတာကိုမအီသန်တန်ကျော်ကဆက်ပြောပြပေးပါမယ်ရှင်
။အစ္စရေးနိုင်ငံကဩစတြေးလျတန်ယုံကိုဂျေရုဆလင်ကိုပြောင်းဖို့မှာမဟုတ်ဘူးလို့ဩစတြေးလျကပြောပေမယ့်ငြိမ်းချမ်းရေးသဘောတူညီမှုအရဂျေရုဆလင်ကိုမြို့တော်အဆင့်ကိုအနာဂတ်မှာအတည်ပြုတက်မှတ်နိုင်ရင်တော့သူတို့လည်းမြို့တော်ဖြစ်နေပြောင်းလဲပြီးတော့အတည်မှတ်ပြုနိုင်ပါတယ်လို့ဆိုပါတယ်။ဩစတြေးလျရဲ့တန်ရုံကိုတယ်လီဗစ်ကနေပြီးတော့ပြောင်းရွှေ့ဖို့ဆွေးနွေးကြတာမှာသဘောတူညီမှုရနိုင်တဲ့အနေအထားတွေ့ရတယ်လို့ဝန်ကြီးချုပ်စကော့မော်ရီဆန်ကအော်တိုဘာလကပဲပြောသွားတာပါ။ဩစတြေးလျအစိုးရရဲ့ထောက်ခံချက်ရထားပေမဲ့နိုင်ငံတကာနဲ့တဟဇာတာမဖြစ်ဖက်နဲ့ဘက်ပဲ့သွားမယ်လို့ပါလက်စတိုင်းခေါင်းဆောင်တွေကပြောပါတယ်။ဩစတြေးလျတန်ယုံကိုဂျေရုဆလင်ကိုပြောင်းမယ်ဆိုပြီးတော့ခံမှန်းပြောဆိုနေတာတွေကြောင့်ဩစတြေးလျနဲ့ကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်ရာဩစတြေးလျရဲ့အိမ်နီးချင်းအင်ဒိုနီးရှားနိုင်ငံတို့ကြားရထားတဲ့အဓိကကုန်သွယ်ရေးသဘောတူညီမှုကြီးကလည်းထိခိုက်နေရပါတယ်။ပါလက်စတိုင်းခေါင်းဆောင်တွေကလည်းအာရဗ်နိုင်ငံတွေနဲ့တခြားနိုင်ငံတွေကိုဒီကိစ္စနဲ့ပတ်သက်လို့လိုက်ပြောနေပြီးဩစတြေးလျပို့ကုန်တွေကိုမဝယ်ကြဖို့ဩစတြေးလျတန်ယုံရွှေ့သွားခဲ့ရင်သူတို့တန်ယုံတွေကိုဩစတြေးလျကနေပြီးတော့ပိတ်ပစ်ဖို့တိုက်တွန်းနေပါတယ်။အခုတော့ဩစတြေးလျကသူ့ရဲ့တန်ယုံကိုတယ်လီဗစ်မှာပဲဆက်ပြီးတော့ထားမယ်လို့ပြောတာကြောင့်တင်းမာမှုတွေနည်းနည်းတော့လျော့သွားနိုင်တယ်လို့ဆင်နီအခြေစိုက်မူဝါဒရေးရာအကြံပေးဖွဲ့လိုဝင်အင်စတီကျူကထုတ်ဝေတဲ့ Interpreter ဆိုတဲ့မဂ္ဂဇင်းဦးဆောင်ဒါရိုက်တာဒန်နီယယ်ဖလစ်တင်ကသုံးသပ်ပါတယ
် That really depends on the reaction from the rest of the world as to whether or not this issue continues
မဂ္ဂဇင်းပြောင်းသူကဒီလိုမျိုးတော့ပြောင်းလဲတတ်မှတ်ဖို့ဆုံးဖြတ်လိုက်တာကိုနိုင်ငံတကာကဝိုင်းတုံ့ပြန်ကြရဲဆိုပေမဲ့အမေရိကန်လိုအင်အားကြီးနိုင်ငံကြီးလှုပ်တာနဲ့ဩစတြေးလျဆုံးဖြတ်ချက်ချရဲဆိုတာကအနေထားခွာပါတယ်။တချို့နိုင်ငံတွေကဒီကိစ္စအတွက်ဩစတြေးလျကိုနမူနာလုပ်ပြီးပုံစံပေးချင်တာမျိုးလည်းဖြစ်နိုင်ပါတယ်။ဒီကိစ္စကလက်အတော်များများကိုဆက်ရှိနေနိုင်ပါတယ်။ဒါပေမဲ့အခုမျိုးတော့ဖြစ်တော့ပြောင်းလဲအတည်ပြုမဲ့တန်ယုံကိုတော့ချွေးမှာမဟုတ်ဘူးဆိုတော့ရိုက်ခတ်လာမဲ့တက်ရောက်မှုကရော့ကျသွားနိုင်ပါတယ်
။ဂျေရုဆလင်မြို့ကိုသူတို့အချုပ်အခြာအာနာပိုင်ကြောင်အစ္စရေးကပြောနေတာကိုဘယ်တော့မှနိုင်ငံတကာကအသိမှတ်မပြုထားခဲ့ပါဘူး။မနစ်ကနှစ်ကုန်ဒီဇင်ဘာလမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ်ကအမေရိကန်နှစ်ပေါင်းများစွာဗန်းမလိုက်ဖက်နဲ့ရက်တီခဲ့တဲ့အနေအထားကိုပြောင်းပြီးတော့ပါလက်စတိုင်းနဲ့အစ္စရေးကြားလူနေတဲ့မျိုးကိုအစ္စရေးမျိုးတော်လို့အတည်ပြုမယ်ဆိုပြီးတော့ပြောလိုက်လို့သူ့ကိုကြဲကြဲပြင်းပြင်းဝိုင်းပြီးတော့ရှုံချကြပါတယ်။အဲဒီတော့ကဆိုရင်သမ္မတထရမ်အစိုးရအဖွဲ့ကရေရှည်ခံပြီးတော့ပြည်ပြည်စုံနဲ့အရှိအလယ်ပိုင်းငင်းငင်းရေးအတွက်အာသွန်ခွန်ဆိုင်လှုပ်ဆောင်နေပါတယ်လို့ပြောခဲ့တာပါ။အမေရိကန်ရဲ့တန်ယုံကတော့ပြီးခဲ့တဲ့မေလတုန်းကပဲတယ်လီဗစ်မျိုးကနေပြီးတော့ဂျေရုဆလင်ကိုပြောင်းရွှေ့ခဲ့ပါတယ်ရှင်
။မအေးသနာကြပါရှင်။တစ်ဆက်တည်းမှာပဲနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးပါဦးမယ်။ အီရန်နိုင်ငံရဲ့နယ်မြေတချို့ကိုသိမ်းယူပြီးဖျက်ဆီးပစ်ခဲ့တဲ့ IS Islamic အစွန်းရောက်စစ်သွေးကြတွေအပေါ်အောင်ပွဲခံလိုက်ပြီးဆိုပြီးအီရန်နိုင်ငံကကြေညာလိုက်ပြီးတဲ့တစ်နှစ်အကြာမှာတော့ဒေသတွင်းကအပြည့်အစည်းပုံတွေကတော့ဒီတိုင်းရှိနေပါသေးတယ်။ IS တို့သိမ်းယူဖျက်ဆီးခဲ့တဲ့တဲကမိုဆူးမြို့ကမြို့ကန်တွေကတော့မြို့ကိုပြန်လည်တိဆောက်လို့မပြီးမချင်းတည်ငြိမ်အေးချမ်းရေးဆိုတာအိမ်မဲအဖြစ်ပဲရှိနေဦးမှာဖြစ်တယ်လို့ပြောပါတယ်။ VOA သတင်းတော်ဟက်သမတ်တို့သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါတယ်ရှင်။
2019ခုနှစ်မှာမိုဆူးမြို့ကို IS Islamic အစွန်းရောက်အကြမ်းဖက်သမားတွေထိန်းချုပ်လိုက်ပြီးအိမ်တွေမှာလည်း IS တို့တက်နေကြပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်မောင်တပ်ဖွဲ့တွေကလေကြောင်းကနေထိုးစစ်ဆင်ခဲ့တဲ့အတွက်အိမ်တွေပေါ်မှာတက်နေကြတဲ့အကြမ်းဖက်သမားတွေတိတ်ဆုံးခဲ့ရတယ်လို့အင်ရှင်တယောက်ရဲ့သား3ယောက်လည်းတိတ်ဆုံးသွားခဲ့ရပါတယ်။အခုတော့အသက်မသေးကျန်နေတဲ့ကလေးတွေအတွက်အိမ်ပြန်ဆောက်ဖို့မတတ်နိုင်ဘူးလို့အဲ့ဒီအင်ရှင်အမျိုးသားကအခုလိုပြောပါတယ
်။ဒီနာရဝဲဟိမာခတ်တူလာမင်းမနာ
တော့ကျွန်တော်တို့ပတ်စံတပြားချက်မှတော့မပေးပါဘူးလူမှုကူညီဖွဲ့စည်းတွေအစိုးရဒါမှမဟုတ်ဘယ်ကမှအကူအညီလည်းမရပါဘူးဒီမှာကျွန်တော်သားသုံးယောက်တည်ခဲ့ရတာပ
ါမိုဆူးမြို့ဟောင်းကို IS တို့လက်လွတ်လိုက်ရတာတနည်းခွဲလောက်ရှိနေပါပြီဒါပေမဲ့လည်းမြို့ရဲကနေရာအတော်များများမှာအပြည့်အစည်းပုံတွေကတော့ဒီအတိုင်းရှိနေပါသေးတယ် IS တို့ထိန်းချုပ်ခဲ့တဲ့ဒေသတချို့မှာတိုက်ပွဲတွေဆဲဆာပြလာတဲ့အချိန်ကစပြီးပြန်လည်တိဆောက်ရေးတွေလုပ်ကိုင်းခဲ့ကြတာပါလူနေအိမ်တွေနဲ့စီးပွားရေးလုပ်ငန်းတွေပြုပြင်တည်ဆောက်ရေးအတွက်နိုင်ငံတကာအဖွဲ့အစည်းတွေအစိုးရနဲ့ဒေသခံလူမှုရေးအဖွဲ့တွေပုဂ္ဂလိကအလူရှင်တွေနဲ့ဒေသခံတွေရဲ့အားထုတ်မှုနဲ့လှုပ်ကိုင်းလာကြတာပါဒါပေမဲ့လည်းမိုဆူးမြို့ဟောင်းနဲ့ဒေသတဝန်းအခုလိုလုံးဝပြက်စီသွားတဲ့အိမ်တွေမှာနေထိုင်နေကြတဲ့သူတွေအတွက်ကတော့သူတို့တတ်နိုင်တဲ့အတိုင်းတာလောက်နဲ့ပဲပြန်ပြီးတော့ပြုပြင်တည်ဆောက်နေကြတာပါဘ ਹੁ အစိုးရရဲ့ငွေကြေးထောက်ပံ့မှုမရတာကြောင့်လဲဆေးရုံတွေလမ်းတွေတရားတွေနဲ့အထူးကကြတဲ့တခြားအခြေခံအဆောက်အုံပြန်လည်တည်ဆောက်ရေးနှောင့်နှေးနေရတာပါမိုဇူးမြို့တော်ဝန်ဇူဟီယာမူဟန်အယ်အာဂျာရီကအခုလိုရှင်းပြပါတယ
်မောဒူအယ်မူဝါဇနာတ်မောဒူယခူစ်ဘဂဒါဒ်ဟဆရန
်နှာနူကိုဘက်ကက်ကနေပြီးတော့ဘန်နာငွေချပြီးရပါဒေတာအတွက်လိုအပ်တဲ့ငွေကြေးနဲ့ပစ္စည်းကိရိယာတွေအားလုံးကိုတင်ပြရပါတယ်တခွန်ချင်းစီအတွက်တီးခြားစင်းလုပ်ပေးရတာပါဥပမာဒီလက်စစ်မီသတ်သုံးရီမိန်လာစနစ်နဲ့တခြားဝန်ဆောင်မှုလုပ်ငန်းတွေလိုမျိုးပါဒါပေမဲ့ကျွန်တော်တို့လိုအပ်တဲ့ဘန်နာငွေတော့လုံးဝမရပါဘူး
လူတွေအလောင်းတွေလည်းမြုံနံပေးမဲ့သူမရှိပဲသူတို့တေးဆုံသွားတဲ့နေရာမှာပဲပုတ်တူဆွေးမြေလာနေပါတယ်။ဒီဒေသရဲ့ဘက်ဆုံပြန်လည်တိဆောက်ရေးကြိုးပမ်းချက်တွေလည်းအတော်ကိုနေကွေနေအောင်ပါပါ။လွန်ခဲ့တဲ့ဆယ်စုနှစ်တစ်ခုကျော်လောက်မှာနိုင်ငံတကာအတိုင်းဝိုင်းနဲ့ဘ ਹੁ အစိုးရရဲ့လစ်လျူရှူရာနဲ့အနိုင်ကျင့်တာတွေခန်းစားခဲ့ရတဲ့ပြစ်ပယ်ခံထားသူတွေကြားအစွန်းရောက်အကြမ်းဖက်အုပ်စုအမြင့်တွဲခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အီရတ်နိုင်ငံတော်ကလူတွေဆုံးလောက်အောင်တိုက်ခိုက်မှုတွေဆက်ပြီးဖြစ်ပေါ်နေတာနဲ့အများအကြမ်းဖက်မှုတွေလည်းကြဲကြဲပြန့်ပြန့်ဖြစ်ပေါ်လာနေပါတယ်။ဒီအတွက်ကြောင့်လဲပုံကံမှုတွေဖြစ်ပေါ်လာမှာကိုဒေသခံတွေစိုးရိမ်နေကြတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလားပါတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြက်ကလေးမှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြက်ကလေးလိုချင်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။အီးမေးလ်ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြက်ကလေးတောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါ။ကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။ VOA American အသံကမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့မြစ်တာလက်ဆောင်ဒေးတပုတ်နဲ့တင်ဆက်ပေးကြပါတယ်။စောင်းနှင်းနေဝေတဲ့ဒီနှစ်တစ်ကူးရာသီရောက်တိုင်းတရားသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖြောပြပေးနေပါတယ်။ဒီနေ့တော့လွှမ်းမိုးတည်ဆူထားတဲ့စောင်းနှင်းမြူနဲ့ကိုချစ်သူလို့အမည်ရတဲ့တချင်းနဲ့ဖျော်ပြပေးခြင်းပါတယ်နားဆင်ကြပါအောင်ရှင
်လွင့်လာရင်မျောလာခဲ့သည်လက်ချင်းသူတွဲယူချက်လို့မြစ်တာတည်သည်ဘုံညာဘုံမကြီးအပြောင်းလာလာညီနမွားပဲမခွဲပြီးတတဲ့ဤအပြောင်းရင်ပြန်မမယွင်းနိုင်မြေတားလာမှာကြွတွင်ပြီးဆောင်းနှင်းတွင်ကြွေလွင့်လာရင်မျောလာခဲ့သည်လက်ချင်းသူတွဲယူချက်လို့မြေတားတည်သည်မုံညာဘုံကြီးအပြုံးလာလာညီနမွားအသေးမခွဲပြီးတသက်ကြီးအပြုံးရင်ပြန်လုံးမယွင်းနိုင်ချစ်မြေတားလာမှာ so new jin ni mu pyu ni pyai thi nin ngwe ya edala thwe tha ga di da rwe mi mya jin ni tai ba di a dai ne si yo shin ya mit da lan ma ya bi dan yo lo yi sa nin yu a la le mya go ni lu we me mo di
မူတည်ဆူထားတဲ့စောင်းနှင်းမြူနဲ့ကိုချစ်သူပါရှင်အခုကျမတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာ Asia Set 7 ဂျူရူကထုတ်လွှင့်ပေးမဲ့ VOA TV စီစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်ရှင်ဒီကနေ့ညနေပိုင်းအတွက်အစီအစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုမတ်တိန်ထိုက်ကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်ထောင်စုအချုပ်ခန်းမှာဂွာတီမာလာနိုင်ငံကအသက်9နှစ်အရွယ်မိန်းကလေးငယ်ဘလို့တည်ဆုံးခဲ့ရတယ်လဲဆိုတဲ့အဖြစ်ကိုသိရဖို့အမေရိကန်လွှတ်တော်အမှတ်တွေဒီသတင်းပတ်အတွင်းနယူးမက္ကဆီကိုပြည်နယ်ကိုသွားရောက်ကြမှာဖြစ်ပါတယ်။ဂျေကလင်းခါမက်ကွင်းကိုဖခင်ဖြစ်သူနဲ့အတူထိမ့်သိမ့်ခဲ့တဲ့နယူးမက္ကဆီကိုပြည်နယ်လော့စ်ဖတ်မြို့ကလော့စ်ဖတ်စတေရှင်စခန်းကိုဒီဇင်ဘာလ18ရက်နေ့မှာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်သွားရောက်မဲ့အကြောင်းပြီးခဲ့တဲ့တောက်ကြံနေ့မှာပဲစပိန်စကားပြောလူမှုအတိုင်းဝိုင်းဆိုင်ရာလွှတ်တော်အဖွဲ့ကပြောဆိုထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ညကအမေရိကန်ကောက်ခွန်နယ်လူဝင်မှုကြီးကြပ်ရေးဌာနကဖမ်းဆီးထိမ့်သိမ့်ခဲ့တဲ့ရွှေပြောင်းဝင်ရောက်သူတွေထဲမှာဂျက်ကလင်းကမက်ကွင်းတို့သားအဖလည်းပါဝင်ခဲ့တာဖြစ်ပါတယ်ဖလွင်တန်းခွေထုတ်လွှတ်မှုကိုလျှော့ချပြီးကဘာကြီးပူနွေးမှုကိုရော့ပါသွားစေရည်ဆောင်ရွက်ချက်တွေကိုအထောက်အကူပြုမဲ့စီမင်းစည်းကမ်းတွေနဲ့ပတ်သက်ပြီးရာသီဥတုပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံကိုတက်ရောက်ခဲ့ကြတဲ့နိုင်ငံပေါင်း200နီးပါးတို့ကကိုယ်စားလှယ်တွေကြားသဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်ပိုလန်နိုင်ငံမှာသတင်းနှစ်ပတ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာအခုလိုသဘောတူညီချက်ရရှိခဲ့ကြတာဖြစ်ပါတယ်ပြည်내နိုင်ငံမှာကုန်စည်နှုန်းကြီးမြင့်မှုကြောင့်နိုင်ငံတော်ဆန္ဒပြနေကြတဲ့သူတွေဟာစနေနေ့ကတော့သတင်းပတ်၅ပတ်ဇက်တိုက်အဖြစ်ဆက်ပြီးတော့ဆန္ဒပြကြပါတယ်။ဒီသတင်းပတ်အစောပိုင်းကပြင်သစ်သမ္မတကဝန်ခံပြောဆိုခဲ့တာအပြင်မိုးရွာပြီးရာသီဥတုအီရာကြောင့်နိုင်ငံတော်မှာတော့ဆန္ဒပြသူဦးရေလျော့နေခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Camelius Tanner ဖြစ်ပါတယ်။VOA American တညာပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်ရှင်။နောက်ထပ်2နာရီအကြာည9နာရီအစီအစဉ်မှာပြန်ဆုံကြအောင်ပါ။ကျွန်မများသတင်းအောင်ပါရှင်။
This program has come to you from the Voice of America, Washington.
။